ပါကစ္စတန်ရဲ့အင်ဒီဂျင်အီရန်နိုင်ငံဟာဆော်ဒီအာရေဗီးယားနဲ့ရောအမေရိကန်နဲ့ပါတင်းမာမှုမြင့်နေတာကိုရှော့ချဖို့ရည်ရွယ်ချက်နဲ့အီရန်ခေါင်းဆောင်တွေနဲ့ဆွေးနွေးပြီးတန်တမာရေးထိုးစစ်တရက်ကိုစတင်လိုက်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်းကတနင်္ဂနွေနေ့မှာပြောကြားပါတယ်ပါကစ္စတန်နိုင်ငံဟာအစ္စလာမ်နိုင်ငံကြီးနှစ်ခုဖြစ်တဲ့အီရန်နဲ့ဆော်ဒီနဲ့ပါကာလကြာရှည်နီးစပ်ဆက်ဆံရေးရှိခဲ့တာကြောင့်အီရန်နဲ့ဆော်ဒီတို့ကြားပြည်ပကအစွမ်းကုန်ကာကွယ်သွားလိုတဲ့ဆန္ဒရှိကြောင်းဝန်ကြီးချုပ်ခန်းကပြောကြားပါတယ်ပြဿနာတွေရှုပ်ထွေးနေရဲဆိုတာသူနားလေကြောင်းဒါပေမဲ့ဆွေးနွေးတွေ့ဆုံမှုတွေကတဆင့်ဖြည့်ရှင်းနိုင်မယ်လို့ယုံကြည်ကြောင်းလဲဝန်ကြီးချုပ်ခန်းကအလေးထားပြောကြားသွားပြီးဒါမဲ့အင်ကာနေမှာဆော်ဒီနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတယ်လို့ပြောပါတယ်ဒီပြဿနာမှာအမေရိကန်ပြည်ထောင်စုရဲ့အခန့်အကန့်ရှိတယ်ဆိုပေမဲ့အရှိလေပိုင်းညဉ့်ညံ့ရေးအတွက်သူ့ရဲ့အားထုတ်မှုဟာပါကစ္စတန်ရဲ့အစာပြိုလို့ဆောင်မှုစစ်စစ်သားဖြစ်တယ်လို့ပြောပါတယ်